မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညနေခင်း 6:00 to 9:00 အစီအစဉ်တွေကိုလိုင်းတူမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလောက်ပါခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတကာကတက်မှတ်ထားတဲ့ပမာဏနဲ့ကျော်လွန်တဲ့တန့်စင်ယူရီနီယံကိုပိုင်ဆိုင်ထားပြီဖြစ်ကြောင်းအီရန်ကပြောပါတယ်ဂရုရုပ်ောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်အနိုင်ရသွားပါတယ်တောင်ကိုရီးယားနိုင်ငံသားတအူမြောက်ကိုရီးယားဘက်ကိုထွက်ပြေးသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပါရှင်ပကံရှေးဟောင်းယဉ်ကျေးမှုနယ်ကို UNESCO ကကမ္ဘာအမွေအနှစ်ဖြစ်ဇူလိုင်လ6ရက်နေ့မှာထည့်သွင်းသတ်မှတ်လိုက်ပြီးတဲ့နောက်ဘယ်လိုစိန်ခေါ်မှုမျိုးတွေနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါသလဲဒီ
မှုမျိုးကြီးကိုထိခိုက်လာပြီးတဲ့အရာတွေရှိတယ်အဲ့ဒါတွေအတွက်ကိုကြုံပြီးတော့ဒီအစိုးရကဇလားဇလားအတွင်းကိုကြီးဟောင်းတော့ implementation plan တွေ policy တွေလုပ်ကြည့်
ရှေးဟောင်းသုတေသနပညာအသင်းကအတွင်းရင်းမှုဦးသူရအောင်ပြောသွားတာပါရှင်ပြည်စုံကတော့နောက်ပိုင်းမှာကြားမှာပါကြားအပြင်မြန်မာစစ်တပ်နဲ့စီးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်အေးတပ်ဖွဲ့ထိပ်တီးကောင်ဆောင်ကဦးရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံးမှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့တွင်မလေးရှားနိုင်ငံပိုင်လန်ကာဝီကျွန်းပေါ်ကနေရာပေါင်း90လောက်မှာတရားမဝင်ဝင်ရောက်လုပ်နေသူတွေကို3ရက်ဆက်တိုက်ဆပ်ရှာဖွေစစ်ဆေးဖမ်းဆီးရမှာမြန်မာအလို့သမားအများပြအဖမ်းခံရတဲ့တွင်တွေကိုလည်းကြားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကတွင်တွေကိုကိုစောဝင်းလိုက်နဲ့မဆူမြတ်မွန်တို့ကပြောပြပေးပါဦး
အီရန်အနေနဲ့တန့်စင်ယူရိုနီယံပိုင်ဆိုင်ခွင့်ဘလောက်ရှိရမလဲဆိုတဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ပါကန့်သတ်ချက်ထက်ပိုင်ဆိုင်မှုကျော်သွားပြီလို့အီရန်နျူကလ িয়ার အေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်တန့်စင်ယူရိုနီယံပိုင်ဆိုင်ထားမှုဟာ900ခန့်လုံးနီးပါးရှိလာပြီဖြစ်တာကြောင့်အီရန်နျူကလ িয়ার အေဂျင်စီပြောခွင့်ရဘဇုကမာဗာနီကပြောကြားလိုက်တာကြောင့်3.600ခန့်လုံးသာပိုင်ဆိုင်ခွင့်ရှိရမယ်ဆိုတဲ့လက်ရှိကန့်သတ်ချက်ကိုကျော်လွန်သွားပြီဖြစ်ပါတယ်။အီရန်ဘက်ကလိုချင်နေတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတဲ့လှုပ်ဆောင်မှုမရှိရင်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ကြိုးစားတဲ့အနေနဲ့တန့်စင်ယူရေနီယံ20ခန့်လုံးအထိရောက်အောင်နောက်တစ်ဆင့်အနေနဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်။ယူရေနီယံတန့်စင်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အီရန်ကတင်းငွေနယ်မှာပြောကြားလိုက်ပြီးတဲ့နောက်အဲ့ဒီလိုလုပ်မဲ့အစီအစဉ်ကိုအီရန်အနေနဲ့တည်ထားလှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးပြောကြားလိုက်ပါတယ်။ဗြိတိန်ကလည်းအီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတချို့ပြန်ရုပ်သိမ်းပေးရေးအတွက်နျူကလ িয়ার အစီအစဉ်တွေဆန်းကထားမယ်ဆိုပြီးသဘောတူခဲ့တဲ့အချက်ကိုချုပ်ဖောက်မဲ့လှုပ်ရက်ကိုရပ်တန့်ဖို့ခုချထားတဲ့ဆုံးဖြတ်ချက်ကိုပြင်ဖို့တိုက်တွန်းပြောဆိုပါတယ်။အီရန်ရဲ့လှုပ်ဆောင်မှုဟာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းပြင်သစ်နိုင်ငံကလည်းပြောပါတယ်
။ Greek Parliament ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ New Democracy ခေါင်းဆောင် Kariakos Mitsotakis ဟာဝန်ကြီးချုပ်အဖြစ်ဒီကနေ့ကျန်းသစ်စာကျင်းပခဲ့ပါတယ်။ကျန်းကျင်ပွဲအပြီးမှာဝန်ကြီးချုပ်တက်ကရာထူးကနေဆင်ပင်မဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ကိုဝန်ကြီးချုပ်ရုံးမှတွေ့ဆုံခဲ့ပါတယ်။တင်းငွေနေနေကရွေးကောက်ပွဲမှာလက်ဝဲဝါဒီဝန်ကြီးချုပ် Alexis Tsipras ကို Conservative ဝါဒီအတိုက်ခံခေါင်းဆောင် Mitsotakis ကအပြတ်အသတ်နိုင်ရခဲ့တာပါ။ American ပြည်ထောင်စု Harvard တက္ကသိုလ်ဘွဲ့ရအသက်52နှစ်အရွယ် Mitsotakis ရဲ့ New Democracy Party ကအမတ်နေရာ300ရှိတဲ့ Greek Parliament မှာအမတ်နေရာ158ရောက်နဲ့အများစုအနိုင်ရခဲ့တာဖြစ်ပါတယ်။Greek နိုင်ငံမှာအပြောင်းလဲတွေလုပ်ဖို့အတွက်ပြည်သူတွေကခိုင်ခိုင်မာမာလှုပ်ပိုင်ခွင့်ပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်သစ်ဖြစ်လာတဲ့ Mitsotakis ကပြောကြားပါတယ်။ Greek နိုင်ငံမှာဒီနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေကနေအလုတ်ကင်ခေါင်းတွေဖန်တီးပေးမယ်၊အခွန်တွေလျှော့ချပေးမယ်၊စီးပွားရေးလုပ်ငန်းတွေအတွက်အတားအဆီးဖြစ်နေတာတွေကိုဖယ်ရှားပေးမယ်လို့ဝန်ကြီးချုပ်သစ်ကကတိပြုခဲ့ပါတယ်။သူ့ရဲ့ဖခင် Konstantinos Mitsotakis ဟာလည်းဝန်ကြီးချုပ်ဟောင်းဖြစ်တယ်လို့သူ့ရဲ့အကိုကလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်ပါတယ်။ EU ဥရောပသမ္မတရွေးကောက်ပွဲမှာရောဒေတန်တရရွေးကောက်ပွဲတွေမှာပါဝန်ကြီးချုပ်ဟောင်း Alexis Tsipras ရဲ့ Syriza Party ကအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်း Syriza Tsipras ကဒီ Greek နိုင်ငံမှာရွေးကောက်ပွဲတွေကို3လဆော်ပြီးကျင်းပပေးခဲ့တာပါ Greek နိုင်ငံဟာကြီးမားတဲ့ဗန္ဒာရေးအချက်အတဲကြီးကြုံတွေ့ခဲ့ရတဲ့အတွက် EU ဥရောပသမ္မတနိုင်ငံတွေအပြင်ဥရောပဗဟိုဘဏ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကဗန္ဒာရေးအရာကြားကန်ပေးခဲ့ရပြီးတော့အခုမှအချက်အသေးကနေပြန်လည်နယ်လန်ထူကားစဖြစ်ပါတယ်
။လျှပြနိုင်ငံအတွင်းကရွှေပြောင်းချစ်ချနေထိုင်သူတွေကိုထိန်းသိမ်းထားတဲ့အဆောက်အဦလွန်ခဲ့တဲ့9ရက်ကဘုံကျစ်တက်ခဲခံရတာကြောင့်လူ90ကျော်သေဆုံးပြီးအနည်းဆုံး130လောက်ထိခိုက်ဒဏ်ရာရသွားခဲ့ပြီးတဲ့နောက်ထိန်းသိမ်းခံထားရတဲ့ဆန္ဒပြလူငယ်တဦးကသူတို့အနေနဲ့အစာစားစရာမလိုကြောင်းပြောပါတယ်သူတို့အနေနဲ့အစာအစာကိုလည်းမတို့ထီကြောင်းလစ်ပြားကထွက်သွားဖို့ပဲလူလာကြောင်းပြောပါတယ်ထင်းထင်းခံထားရသူတွေဟာတင်းငွေနေမှာ၃ရက်မြောက်နေ့အဖြစ်နဲ့အစာငတ်ခါဆန္ဒပြနေကြကြောင်း VOA နဲ့ တယ်လီဖုန်းလူမှုကွန်ရက်တွေကတဆင်ဆက်သွယ်မှုပြုလုပ်ခဲ့တဲ့ဆန္ဒပြမှုမှာပါဝင်သူတူကပြောပါတယ်သူတို့ဘဝဟာတင်းကျပ်မြေကိုရောက်နေတယ်လို့ဖြစ်နေကြောင်းသူတို့ဘေးမှာရှိနေတဲ့အုပ်ကူကနေကယ်ထုတ်ပေးကြဖို့သူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေကြတယ်ဆိုတဲ့အကြောင်းရေးသားထားတဲ့ဆမ်းမှုတွေကင်ထားတဲ့ဓာတ်ပုံတွေကိုဆန္ဒပြသူတွေကပေးပို့ခဲ့ပါတယ်တခြားဆန္ဒပြတဲ့တည်င်းနဲ့ဓာတ်ပုံတွေကိုတော့ထင်းထင်းခံထားသူတွေကတယ်လီဖုန်းကိုအပြင်ကိုခို့ထုတ်ပြီးပေးပို့ခဲ့ကြတာဖြစ်ပါတယ်အဲ့ဒီနေရာမှာအရသာရွှေ့ပြောင်းချေချနေထိုင်သူတွေကိုထင်းထင်းထားကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကပြောနေတဲ့ကြားကပဲပြီးခဲ့တဲ့အင်္ဂါနေ့ကအဲ့ဒီနေရာကိုပုံချေတိုက်ခိုက်ခဲ့တာပါလီဗျားနိုင်ငံမြို့တော်ထရီပိုလီအနီးနိုင်ငံတကာကအတိမပြုအစိုးရအဖွဲ့နဲ့အတိုက်ခံတပ်ဖွဲ့တွေလှနေချပြီးတိုက်ပွဲတွေဖြစ်နေတာမှာအဲ့ဒီရွှေပြောင်းချေချနေတဲ့သူတွေကိုထိန်းသိမ်းထားတဲ့နေရာကိုအရင်ကပြစ်မှတ်ထားတိုက်ခိုက်ခဲ့မှုတွေလို့ဆိုပါတယ်
ကဘာဖလာအမျိုးသမီးဘောလုံးဘောလူပွဲမှာချန်ပီယံဖလားရခဲ့တဲ့အမေရိကန်အမျိုးသမီးအသင်းအောင်ပွဲခံလှည့်လည်ပွဲအတွက်နယူးယောက်မြို့မှာပြင်ဆင်နေကြပါတယ်။မြို့တော်ခမ်းမရှိရာကိုဘရော့ဒ်ဝေးလမ်းမကြီးတစ်လျှောက်အနိုင်ရအသင်းလှည့်လည်မဲ့ပွဲကိုပုံထုံးနေမနဲ့9နာရီခွဲမှစတင်မှာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ဖိုင်နယ်ပွဲမှာအမေရိကန်အသင်းက Netherlands အသင်းကို2-0မရှိနဲ့အနိုင်ရခဲ့တာပါ။American အမျိုးသမီးအသင်းဟာကမ္ဘာဖလားကို2နှစ်ဆက်တိုက်အနိုင်ရတာဖြစ်တဲ့အပြင်စုစုပေါင်းကမ္ဘာဖလားချန်ပီယံဖြစ်တာကတော့4ချိန်ရှိသွားပါပြီ။အမျိုးသမီးဘောလုံးအသင်းကတနိုင်ငံလုံးကိုအတူယူအားကျစေခဲ့တယ်လို့နယူးယောက်မြို့တော်ဝန် Peter Blasio ကပွဲပပီချင်း Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပြီးတော့ချန်ပီယံတွေအတွက်ဘလို့အောင်ပွဲခံရမလဲဆိုတာနယူးယောက်မြို့ကသိတယ်လို့ရေးသားခဲ့ပါတယ်။အမျိုးသမီးဘောလုံးအသင်းကမ္ဘာဖလားရတာကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်မြို့ရဲ့အထင်ကရ Empire State အစာဦးကြီးမှာအမေရိကန်အလံအယောက်အနီးအပြအဖြူရောင်မိတွေကိုတနင်္ဂနွေနေ့ညတုန်းကထွန်းညှိခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းအမျိုးသမီးအသင်းကိုခုံယူကြောင်း Twitter ပေါ်မှာရှင်းသားခဲ့ပါတယ်။ပြင်သစ်မှာကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တစ်လျှောက်လုံးအမေရိကန်အမျိုးသမီးအသင်းဟာရှုံးပွဲမရှိအနိုင်ရခဲ့တာဖြစ်ပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တန်ကဒီနေ့လာနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။ကိုရီးယားနိုင်ငံပူပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရာသက်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတဦးမြောက်ကိုရီးယားဘက်ကိုရှေ့ပြောင်းလာကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာမှာဖော်ပြထားပါတယ်။အခုထွက်ပြေးသွားသူချိုအင်ဂုတ်ဆိုသူဟာတောင်ကိုရီးယားသမ္မတပတ်ချုံဟီနဲ့နိုင်ငံရေးသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်1984ခုနှစ်ကကွန်မြူနစ်မြောက်ကိုရီးယားကိုထွက်ပြေးသွားခဲ့တဲ့တန်တမန်တဦးရဲ့သားဖြစ်တယ်လို့ဆိုပါတယ်။ချိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးရဲ့ညွှန်ကြားချက်နဲ့အညီနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်လို့အစိုးရပိုင်းသတင်းဌာန website မှာဖော်ပြထားပါတယ်။သူမြောက်ကိုရီးယားလေဆိပ်ကိုဆက်ရောက်လာတဲ့ပုံကိုလည်းအဲ့ဒီ website မှာဖော်ပြထားပါတယ်။သူဟာအသက်80ရှိပြီဖြစ်ကြောင်းနဲ့သူမကွယ်လွန်ခင်သူမိဘတွေရဲ့ဆန္ဒဖြစ်တဲ့မြောက်ကိုရီးယားကိုပြောင်းရွှေ့နေထိုင်ပြီးနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်ဖို့ရောက်လာခြင်းဖြစ်ကြောင်းသူရေးထားတဲ့စာကိုလည်းမြောက်ကိုရီးယားသတင်းဌာနမှဖော်ပြပါတယ်။ချိုအင်ဂုတ်ဟာတောင်ကိုရီးယားအစိုးရရဲ့ခွင့်ပြုချက်မရဘဲမြောက်ကိုရီးယားကိုထွက်သွားခြင်းဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သူမြောက်ကိုရီးယားကိုဘာကြောင့်ထွက်သွားရဆိုတဲ့အသေးစိတ်အချက်အလက်တွေကိုသိနိုင်ဖို့စ조사နေကြောင်းလည်းပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။
ဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးမှုကျူးလွန်တယ်လို့မတင်ကားသူအမြောက်အများကိုဥပဒေမဲ့တပ်ဖြတ်နေတာဟာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အတွက်ကုလသမဂ္ဂကစုံစမ်းသင့်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။သမ္မတရော်ဒရီဂိုဒူတာတေရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးစီမံကိန်းအရမတင်ကားသူထောင်နဲ့ချီကိုတမင်တက်တဲ့ဥပဒေမဲ့တပ်ဖြတ်မှုတွေဟာစနစ်တကျအစီအစဉ်ချပြီးတော့အသေးချာလုပ်နေတဲ့လုပ်ရက်တွေဖြစ်ပြီးအာဏာပိုင်တွေကိုယ်တိုင်ကဒီတပ်ဖြတ်မှုတွေကိုအားပေးဆောင်ရွက်နေတာဖြစ်တယ်လို့ Amnesty အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။သမ္မတဒူတာတေလက်ထက်မှာမူရစ်ဆေး3သူဒါမှမဟုတ်ရောင်းချသူလို့မတင်ကားသူတွေအသက်ခံရတာရောမသွားတဲ့အပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီကိစ္စဟာလူထုကြားမှာဖြစ်နေကြကိစ္စလို့အသားကျနေပြီးတော့တရားလက်လွတ်တပ်ဖြတ်မှုတွေကိုရဲကိုယ်တော်မှအကြောင်းမကြားကြတော့ဘူးလို့ Amnesty ရဲ့ International ကစီရင်ခံစာရဲမှထောက်ပြထားပါတယ်။သမ္မတဒူတာတေက2016ခုနှစ်မှာအာဏာရလာခဲ့ပြီးကတည်းကဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးသုံးဆွဲမှုအမြင့်ပြတ်ကင်းရှင်းရမယ်လို့ကတိပြုပြီးရဲတွေကိုဘယ်တော့မှမနဲ့မတူတဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့မတင်ကားသူတွေအပေါ်တပ်ဖြတ်မှုတွေကိုအရေးမယူသလောက်ပဲလို့ Amnesty ရဲ့ စီရင်ခံစာမှာဖော်ပြထားပါတယ်။အသက်ခံရသူတွေရဲ့မိသားစုဝင်တွေကို MNC ကမေးမြန်းပြီးပြုစုတဲ့အစီရင်ခံစာထဲမှာအသက်ခံရသူအများစုဟာဆင်းရဲတဲ့လူမှုအတိုင်းအဝိုင်းတွေကဖြစ်ကြတယ်လို့ပြောပါတယ်။ဥပဒေမဲ့တပ်ဖြတ်မှုတွေ၊ရဲတွေရဲ့အာဏာသုံးအနိုင်ကျင့်မှုတွေဟာပုံမှန်ဖြစ်နေကြလို့လူအတိုင်းအဝိုင်းထဲမှာဖြစ်လာတာကြောင့်ဒါတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကစုံစမ်းပေးဖို့အတွက် They Just Scale လို့နာမည်ပေးထားတဲ့ MNC ရဲ့အစီရင်ခံစာထဲမှာတောင်းဆိုထားပါတယ်။
ရသမှုကျွလွန်သူဖြစ်မတင်ကသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ်အငင်းပွားစရာဥပဒေချမ်းကိုကန့်ကွက်ဆန္ဒပြသူတောင်းနှဲ့ချီပြီးတင်းနေနေနေကဟောင်ကောင်ရဲ့လက်မတွေမှာဆက်လက်ချီတက်ဆန္ဒပြခဲ့ကြပါတယ်ပြီးခဲ့တဲ့သတင်းပတ်ကလည်းဟောင်ကောင်ဥပဒေပြုအစအဦးကိုဝင်ရောက်စီးနှင်ဖျက်ဆီးခဲ့ကြပါသေးတယ်မနေ့တင်းနေနေနေကတော့ဆန္ဒပြသူတွေကဟောင်ကောင်နဲ့တရုတ်ပြည်မှာကြီးကိုဆက်သွယ်ထားတဲ့ဝက်စ်ကောင်လုံးအမြန်ရထားဗုဒ္ဓရုံမှာဆူဝေးခဲ့ကြတာပါတရုတ်ပြည်မှာကြီးမှာသတင်းမီဒီယာပြန့်ပွားမှုအားနေတာကြောင့်အငင်းပွားစရာဥပဒေချမ်းနဲ့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေကိုပြည်မှာကြီးကလာတဲ့ဧည့်သည်တွေကိုဓာတ်ရိုက်ပြောပြလိုတဲ့အတွက်အမြန်ရထားဗုဒ္ဓရုံမှာဆူဝေးခဲ့တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကလူနေကျဲပါတဲ့တဲကနာယာဘက်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကငရင်ကြီးနှစ်ခုလှုပ်ခဲ့ပြီးတော့နောက်ဆက်တွဲငရင်ငယ်ထောင်ထဲချီလှုပ်ခတ်ခဲ့ပြီးတဲ့နောက်မှာပျက်စီးဆုံးရှုံးမှုအတိုင်းအတာကိုဆန်းစစ်နေကြပါတယ်မိုဟီဖ်တဲကနာရရဲက Ridgecrest နဲ့သူနဲ့ကပ်နေတဲ့ Trona မြို့တွေကိုတောက်ချနေညတော့က 9.1 ပြင်းအားနဲ့ငရင်လှုပ်ခတ်ခဲ့တာပါ Los Angeles မြို့အနောက်မြောက်ဘက်ကီလိုမီတာ240လောက်အကွာမှာရှိတဲ့အဲ့ဒီဒေသဘက်မှာကြာတာရေးနေတော့ကလည်း 6.4 ပြင်းအားနဲ့ငရင်လှုပ်ခဲ့ပါသေးတယ်လာမယ့်သတင်းပတ်တွေအတွင်းပြင်းအား9ဒါမှမဟုတ် 9 ထက်ပြင်းတဲ့ငရင်လှုပ်ခတ်နိုင်ခြေကတိရာဂိုင်းနှုံးလောက်ပဲရှိတယ်လို့ American ဘူမိဗေဒတိုင်းတားရေးဌာနကတနင်္ဂနွေနေ့ကပြောပါရရှင် Direct from Washington The Voice
of America VOA တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့မဆူမြတ်မွန်တို့ကပြောပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြပြချင်းမှာလဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00-9:00ခွဲထိ Intel Set 17နဲ့ Meyer Set 3ဂျူရူတွေကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြသွားပါမယ်ပကံရှေးဟောင်းယဉ်ကျေးမှုနယ်ကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာအမွေအနေဖြင့်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပြီးတဲ့နောက်မှာတော့ပကံအတွက်စိန်ခေါ်မှုတွေအတွက်လည်းကြိုတင်ပြင်ဆင်ထားဖို့လိုတဲ့အကြောင်းခီးသွွားလုပ်ငန်းမှာပါဝင်ပတ်သက်နေသူတွေကပြောပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကုဇော်ထက်ကမေးမြန်းတင်ပြထားပါတယ်။
UNESCO ရဲ့ကမ္ဘာ့အမွေနှစ်စင်းဝင်သွားရဲ့ပကံကရပိုင်းအတွင်းမှာပြည်တွင်းပြည်ပစိတ်ဝင်စားမှုများနေသလိုလာမယ့်ခရီးသွားရာသီမှာဧည့်သည်ပို့ပြီးဝင်လာမယ်လို့ခန့်မှန်းနေကြတာပါခရီးသွားတွေအတွက်အခြေခံအဆောက်အဦတွေလုပ်ဖို့လိုအပ်သလိုအဲ့အရာကြောင့်ထိခိုက်မပျက်စီးအောင်လည်းအစိုးရကကဏ္ဍဦးစီမံကိန်းတွေအမြန်ရေးဆွဲဖို့လိုကြောင်းမြန်မာနိုင်ငံရှီအောင်တုတ်တေသနာအသင်းအတွင်းရင်မူဦးသူရာအောင်က VOA ကိုပြောပါတယ်
ရှိရကိုခီးသွားတယ်ကလေးလုံးကြီးနဲ့ဝင်လာခဲ့တယ်ဆိုရင်တော့ကျွန်တော်တို့အပြည့်အစုံထားမှုလို့အဲ့ဒါကကျွန်တော်လိုအပ်တဲ့ infrastructure ချတွေပါလေရှိတယ်။အဲဒါဆိုဒါကြီးလည်းလုပ်ကုန်တော့မှာစက်ဖက်မှာလည်းဒါကြီးလုပ်ပြီးဒီမှုမှုရစ်ကိုထိခိုက်လာစေတဲ့အရာတွေရှိတယ်။အဲ့ဒါတွေအတွက်ကိုကြိုပြီးတော့ဒီအစိုးရကစက်လနှစ်လအတွင်းကိုကြီးဟောင်းတော့ implementation plan တွေ policy တွေလုပ်တင်ပြီးတော့
ရင်ကျေးမှုနယ်ထဲမှာရှိတဲ့ဟိုတယ်တွေရင်ကျေးမှုနယ်မြေနဲ့မသင့်တော်ရဲ့တည်ဆောက်မှုတွေကပကံအတွက်စိန်ခေါ်မှုဖြစ်နေပြီးမြန်မာအစိုးရကဒါကို2028နောက်ဆုံးထားပြီးတဖြည်းဖြည်းကင်ကွယ်သွားသင့်တယ်လို့အကြံပြုထားပါတယ်။ပကံမျိုးဟောင်းတွေကဟိုတယ်သစ်တွေတိုးချဲ့တာကစီးကမ်းအရဆိုရင်ပကံကို UNESCO မှာစပြီးတင်သွင်းကလေးကရပ်ထားရမှာပါ။ UNESCO ရဲ့လက်ညွန့်ချက်တွေကိုဒေသခံတွေသိအောင်ဖြန့်ပေးဖို့လိုပြီးလက်ရှိမှာမန္တလေးတိုင်းဒေသကြီးအစိုးရကလည်းပုံပြီးပူးပေါင်းပါဝင်သင့်တယ်လို့အဲလန်းညွန်ကိုနိုင်ထွန်းကပြောပါတယ်။
2028မှာဒီမြောင်းထဲမှာရှိတဲ့ဟိုတယ်တွေထွက်ပြပါမယ်လို့သူတို့ဂရိကူပေးထားတယ်။နောက်ရွာတွေနဲ့မြို့တွေကိုဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်အောင် home stay တွေပေးပါမယ်ဆိုပြီးအမှသူတို့ဂရိကူပေးထားတယ်ရှိတယ်။အဲ့ဒါတွေကိုအကောင့်ထဲဖော်ဖို့လိုတယ်။ညမယ်ဒါတွေကကျွန်တော်တို့ထောင်းတာမဟုတ်ဘူး။ဆိုးရကိုယ်တိုင်ကယူနက်စကိုသူတို့တင်ထားတာပေါ့နော်။ဆက်ပြီးအမှမှန်မှန်ကန်ကန်လုပ်နိုင်မှဒီကမ္ဘာအမွေနဲ့ဟိုကျွန်တော်တို့ကရေရှည်ထိန်းနိုင်မှာပေါ့။
ပကံမှာဟိုတယ်လုံးရီ100ကျော်အခန်းပေါင်းက3000နီးပါးရှိပါတယ်။ခရီးသွားနေနေတဲ့ကာလမှာဒေသခံဟိုတယ်လုပ်ငန်းရှင်တွေကတရုတ်လုပ်ငန်းရှင်တွေကိုတဆင့်ပြန်ခါပြီးလုပ်ငန်းမကျဆင်းအောင်လဲပတ်ခဲ့တာပါ။အခုလာမယ့်ခရီးသွားရာသီမှာခရီးသွားတွေတိုးလာဖို့မျှော်လင့်ထားလို့ခရီးသွားလုပ်ငန်းစီမံခန့်ခွဲမှုတွေကိုအစိုးရကဆောင်ရွက်ပေးတဲ့ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့က VOA ကိုပြောပါတယ်
။ tourism management strategic plan ကိုကျွန်တော်တို့ပြီးခဲ့တဲ့3နှစ်ဒီ UNESCO အတွက် proposal လုပ်ခဲ့ရကျွန်တော်တို့ဥဆောင်ဆွေးနွေးခဲ့တာပါ။ Hotel အင်းနဲ့ကျွန်တော်တို့ခီးသွွားအင်းနဲ့ဝန်ကြီးဌာနတွေနဲ့ UNESCO ကပညာရှင်တွေနဲ့ရောဥဆောင်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်။ဒါအခြေအနေပြန်ကောင်းလာမှာပါ။အဲ့ဒီလေဒါဒီရင်းဒီပါအကုန်လုံးပေါ်အာရုံစိုက်လာတော့မယ်။ဟို tourism management plan ညာနဲ့ပတ်သက်တဲ့ destination ကိုဘယ်လို manage လုပ်ရမလဲဆိုတာအရေးကြီးပါတော့เนาะဒါကိုကျွန်တော်ကစကြာဏနာတွေသူ့ရဲ့ SOP တိုင်း generalization လုပ်ဖို့ပဲအရေးကြီးပါတယ
်အစားပိုင်းကျနိုင်ငံဘာကူမြို့မှာလုပ်နေတဲ့ UNESCO ရဲ့53ချိန်မြောက်ကမ္ဘာအမွေနှစ်ကော်မတီအစည်းအဝေးမှာပကံမျိုးဟောင်းရှင်ကျေမှုနယ်မြေကိုကမ္ဘာအမွေနှစ်စာရင်းဝင်ကြီးညာခဲ့တာပါ2014ဇွန်လ22ရက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့38ချိန်မြောက် UNESCO အစည်းအဝေးမှာဟန်လင်းဘေတနိုတရီခိတေယာပြူမျိုးဟောင်း3ခုကကမ္ဘာအမွေနှစ်ဖြစ်သတ်မှတ်ခံရပါတယ်ပကံကတော့ဒုတိယမြောက်ပါရခိုင်ဒေသကမြောက်ဦးအတွက်လည်းတပ်ဆိုင်ရာကကျူးပန်းနေပြီးလက်နက်ကင် AA ဖွဲ့နဲ့တိုက်ပွဲတွေကြားမှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလာမှာကိုအများစုကစိုးရိမ်နေကြပါတယ
်။ကုဇော်ထက်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်သတင်းဖက်ဆက်ရအောင်ပါ။မြန်မာစစ်တပ်နဲ့စီးပဋိပက္ခဖြစ်ပွားနေတဲ့ရခိုင် AA တပ်ဖွဲ့ထိပ်သီးကောင်ဆောင်၅ဦးကိုရခိုင်ပြည်နယ်စစ်တွေခရင်တရားရုံးမှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့အမှုလိုက်ရှေ့နေတွေကပြောပါတယ်။မြောက်ဦးမြို့နယ်ရဲတပ်ဖွဲ့မှူးကနေတရားစွဲဆိုတာဖြစ်ပြီးဇူလိုင်လ3ရက်မှာစစ်တွေခရိုင်တရားရုံးမှာအမှုဖွင့်ထားတယ်လို့လည်းဆိုပါတယ် PO အင်မြန်မာပိုင်းသတင်းထောက်နိုင်ကုန်အင်ကအပြည့်အစုံတင်ပြထားပါတယ
်ရခိုင်တပ်တော် AA ရဲ့စီဥစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ပါဝင် AA ထိပ်ပိုင်းခေါင်းဆောင်5ဦးကိုစစ်တွေခရိုင်တရားရုံးကနေအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေတော့အင်းနုစိန်က VOA ကိုပြောပါတယ်
မြောက်ဦးမြို့နယ်ကျောင်းတော်ကြီးရွာကပြချမ်းမိရယ်ဆိုပြီးတော့ညီဘူးလေးဆိုတဲ့ကောင်လေးတယောက်ကိုမြောက်ဦးကိုလာပို့တဲ့ကိစ္စနဲ့ပတ်သက်လို့ဒီမက်စလာအတွင်းကလူဆက်3ယောက်ကိုဖမ်းတယ်။မိမကောင်းတဲ့လူကတမန်တော်ရဲ့လက်ထဲမှာပဲပုံသွားတယ်။ကျန်7ယောက်ကိုဒူရဲဦးအောင်သူရကမြောက်ဦးရဲ့စခန်းမှာအမှုဖြစ်တယ်။အဲ့ဒီတိုင်ချက်မှာဒီလူမမကိုလာပို့တဲ့ဒီဆယ်နှစ်ဦးကိုအေအေတက်တော်ကမုံချုံချုံမြင့်နိုင်လူစိဦးကြီးချုပ်ရေထွန်းအောင်လူပေါ်မှုကြီးကျော်ဟဲခိုင်ဒုက္ခတို့ကအောင်မင်္ဂလာမှာနေတဲ့ဆန်ရွှေမောင်စီကတစ်ဖြစ်အကွက်ကြကြစီခိုင်းတဲ့အတွေ့ဒီလူတွေကိုပါအကျဉ်းဖက်ဥပဒေအရအရေးယူပေးပါဆိုပြီးတော့အမှုခွင့်ဆဲမိတဲ့ဆယ်နှစ်ယောက်နဲ့အဲ့မမီရဲ့ဒီအီဘုံချောပုံမြင်နိုင်တာကဥကိုအခုလုံးမခွဲလိုက်တယ်။တပုန်တော်မူရအခု46ပြည်ကျောင်း2016ကျန်းထဲတိုက်ဖြည့်ရင်ဥပဒေပုံမှန်90နှစ်ကကြီး။နောက်တစ်ခုကရာဇဝတ်အခြေခြေ90နှစ်ကကြီးပြည်ကျောင်းရာဇဝတ်ကျင်းထုံးဥပဒေပုံမှာ900%တော့အဲ့ဒါကတင်ခံပြီးအခု
ပြီးခဲ့တဲ့မလတုံးကမင်းပြမြို့နယ်ပန်းမြောင်တိုက်နယ်သဘောစာတဲစုမှာနေထိုင်တဲ့ဖျားနာနေသူတူကိုမြောက်ဦးစေးရုံပို့ခဲ့စင်မှာတပ်မတော်ကနေဖမ်းဆီးမှုဖွင့်ထားတဲ့ကျောင်းတောင်ရွာသားတွေရဲ့မှုကိုလိုက်ပါဆောင်ရွက်စဉ်အေးခေါင်းဆောင်တွေကပါမှုဖွင့်ထားကြောင်းသိရှိရတယ်လို့ဒေသခံများမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတော်အင်းနုစိန်ကဆိုပါတယ်တော်အင်းနုစိန်ဟာအမှုလိုက်ရှင်းနေသူဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ပါတီမူဝါဒရေးရာဥဆောင်ကော်မတီဝင်သူလည်းဖြစ်ပါတယ်လက်ရှိဆိုရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတဲ့ကာလမှာတိုင်းဒေသလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကိုအချမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတာဟာလက်ရှိကျူးပန်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အလှမ်းဝေးနေဦးမယ်လို့လည်းတုံ့တက်ထားပါတယ
်ဒီလိုလုပ်ထားတဲ့ဆိုတဲ့ကညီငယ်ရဲ့အလှမ်းဝေးတရားခံမှုအဖြစ်မှုစွဲတင်ထားတယ်ဆိုတာဒါဟာကိုလောင်ကျူးတစ်ခုလိုဆန့်တက်ထားလိုက်တဲ့သဘောမျိုးရောက်နေတာပေါ့လေ
အေးထိပ်ပိုင်းခေါင်းဆောင်၅ဦးကိုအချမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတဲ့ကိစ္စအပေါ်မှာအနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကိုဆက်တွယ်မေးမြန်းရမှာသူ့အနေနဲ့မသိရှိသေးဘူးလို့ဆိုပါတယ်။ရခိုင်တပ်တော်အေးပြန်ချရေးတာဝန်ခံခိုင်ဒုက္ခကတော့အစိုးရရဲ့သဘောထားလှုပ်ဆောင်ချက်ဟာယုံကြည်မှုအတွက်အကောင့်ဘက်ကိုဥတည်လာတာမရှိဘူးလို့ဆိုပါတယ်
။ဒီအခုလက်ရှိရှိနေတဲ့အစိုးရရဲ့တိုင်းရင်းသားခေါင်းဆောင်တွေပေါ်မှာသူတို့ထားတဲ့ဒါစိတ်နဲ့သဘောထားကိုဖော်ပြနေတဲ့အချက်တစ်ချက်ပေါ့နော်။ဟိုယုံကြည်မှုပြတ်ပြားနေတဲ့အပြောဆိုအလောက်ကိုင်းတော့အဲ့လိုမျိုးတွေလုံနေတဲ့ဥစ္စာကတော့ဘယ်လိုမှအကောင့်ဖက်ကိုဥမတည်ဘူးဆိုတဲ့ဥစ္စာရောတွေ့နိုင်တာပေါ့နော်
။ဒါအပြင်အေးအေးပြန်ချရေးတာဝန်ခံခိုင်ဒုက္ခရဲ့ဆွေမျိုးပါဝင်လူသုံးဦးကိုမိုင်းကွဲမှုတန်တရားနဲ့တပ်မတော်ကနေဖမ်းဆီးစစ်ဆေးနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။အမ်းမြို့နယ်ဓာတ်တော်ကြေးရွာကရွာသားသုံးဦးကိုဇူလိုင်လ6ရက်နေ့မှာတပ်မတော်ကဖမ်းဆီးထားပြီး Lashi Sisini Zelu, and up on that Sita Najo, Tamro Pyokuya, Pumuji, Winsor, Uga, Piovare.
Tinaru, Dato, Yanama, Domere, Nagabo, Ocho Yen and the Kugo, Mansa Taya Canada, Lucia, Aipoma, Matangalu, Vidoma, Tinaru, the Dinbide, Dua, Hara, Dudu, Dudu, Sasana, and Vidoma, Alu, the Dinbido, Kuru, Matangalu, for Vidoma, Million Avis.
ပေါ့ဝါကတော့ရာနဲ့ပါဝံပတ်သက်မှုမရှိဆက်ဆံမှုမရှိဆိုတော့ပြန်ဆုံးမှာပါပြီးခဲ့တဲ့မေလဆနေ့နေ့ကအမ်မြုတ်နဲ့တတ်တော်ကြေးရွာနေမှာတမတော်ရင်မိုင်းဆွဲတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကမှုနဲ့စစ်ဆေးခံနေရတာပါရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးပဋိပက္ခတွင်းမှာအယက်သားတွေကိုမတင်ကမှုနဲ့ဖမ် ရခိုင်လူမှုဖွဲ့စည်းတာဝန်ရှိသူတွေကလည်းပြောပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်တိရခန့်60နီးပါးသေဆုံးခဲ့ပြီးတန်ရာရတူ120ကျော်နဲ့ဖမ်းဆီးခံရသူ2ကျော်ရှိနေတယ်လို့လည်းရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံးကနေစည်းရင်းကောက်ယူထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝမှုတွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံနှစ်ပတ်သက်လို့မေကွန်ထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြာသေးခင်ကနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့တပ်ငယ်မရိမှုအပါအဝင်တခြားမရိမှုတွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်ဖြည့်ရှင်းပုံပေါ်မေကွန်ထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရဲတပ်ဖွဲ့ပေ ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238554ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်စေ Facebook စာမျက်နှာကဖြစ်စေကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်နော်။
မနေ့ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့မလေးရှားရောက်မြန်မာအလုပ်သမားတချို့အဖမ်းခံရတဲ့သတင်းဖက်အလဲပေးချင်ပါသေးတယ်။မလေးရှားနိုင်ငံပိုင်လန်ကဝီကျွန်းကနေရာပေါင်း90လောက်မှာတရားမဝင်ဝင်ရောက်အလုပ်လုပ်သူတွေကို3ရက်ဆက်တိုက်စစ်ဆေးဖမ်းဆီးမှုလုပ်ခဲ့ရမှာနိုင်ငံခြားသားတရားကြောဖမ်းဆီးခံရပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသား90ကျော်ပါဝင်တယ်လို့မလေးအာဏာပိုင်တွေကဆိုပါတယ်။မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်
။ထိုင်းနဲ့ဇက်နဲ့အနီးဆုံးဖြစ်တဲ့မလေးရှားနိုင်ငံပိုင်လန်ကာဝီကျွန်းကိုကီဒက်ပီနဲ့အုပ်ချုပ်ရေးအရာရှိအဖွဲ့ဝင်73ဦးဆောင်ပြီးလူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေနယ်မြေခံရဲတပ်ဖွဲ့ဝင်တွေဟာကျွန်းမှာရှိတဲ့နေရာပေါင်း90လောက်ကိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေ3ရက်ဆက်တိုက်လုပ်ခဲ့တာပါအဲ့ဒီထဲမှာဈေးဆိုင်စားတောက်ဆိုင်အလုပ်ရုံစောက်လုပ်ရေးနေရာတွေနဲ့ကုန်ပစ္စည်းတွေထားတဲ့ဈေးတန်းတွေပါမကျန်အသေးစိတ်စစ်ဆေးမှုတွေလုပ်ခဲ့ပြီးတရားဝင်အထောက်အထားမရှိသူတွေရာဇဝတ်မှုနဲ့မကင်းသူတွေပါဝင်တဲ့နိုင်ငံခြားသားတရားကြော်ကိုဖမ်းဆီးခဲ့ပါတယ်။လန်ကာဝီကျွန်းရဲ့ပြည်ထရေးဌာနကဇူလိုင်လ10ရက်နေ့မနေ့သတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့ကီဒက်ပီနယ်လဝကရဲ့ဒါရိုက်တာဇူဟာဂျမာလူဒင်ကလန်ကာဝီကျွန်းမှာအလုပ်လုပ်ကင်နေကြတဲ့နိုင်ငံခြားသားအလုပ်သမား1000ကျော်ကိုစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတရားမဝင်လာရောက်နေထိုင်သူ102ဦးကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား53ဦးပါဝင်တဲ့အကြောင်းတခြားနိုင်ငံသားတွေကတော့ဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားထိုင်းနဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထုတ်ဖော်ပြောဆိုသွားပါတယ်မလေးရှားနိုင်ငံမြန်မာတန်ယုံကိုကိုစားပြုပြီးထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုကူညီပေးနေတဲ့ကိုတီးယားမောင်မောင်ကတော့အခုလိုပြောပြပါတယ
်ထိုင်းကနေပြီးတော့ဒီမလေးဘက်ကိုကြော်လာပြီးဆိုလို့ရှိရင်အော်ပြည်နယ်မရောက်ခင်မှာအလော့စားဆိုတဲ့မြို့တစ်ခုရှိတယ်မှာရဲ့အဲအလော့စားမြို့ကနေပြီးတော့သွားတဲ့ကျွန်းပေါ့ကျွန်တော်ထိုင်းနယ်နိမိတ်နဲ့ပြန်တွေ့ရင်ထိုင်းနဲ့တော့တော်တော်နှီးသွားပြီ
ဟုတ်ဘ
ူးလို့ပြောမှာရဲ့စားတောက်ဆိုင်တွေမှာလုပ်တဲ့လူတွေရှိတယ်အဲတချို့တွေကြတော့လေဟိုဒီဟိုတယ်ဝန်ထမ်းလေးတွေပေါ့ဟိုတယ်ဝန်ထမ်းလေးတွေလောက်တာတွေလည်းရှိတယ်ပေါ့တချို့ကြတော့လေအဲငါးဖန်းနဲ့ဟိုဟာဒီမှာစက်နေတွေမှာလိုက်တဲ့လူတွေလည်းရှိတယ်
မြန်မာနိုင်ငံနဲ့အင်းဒီဂျင်နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတရားမဝင်လာရောက်လုလုကင်နေကြသူတွေဟာလန်ကာဝီကျွန်းကစောက်လုပ်ရေးလုပ်ငန်းစားတောက်ဆိုင်လေယာဉ်နဲ့ငါးဖမ်းလုပ်ငန်းတွေမှာဝင်ရောက်လုလုကင်နေကြတာဖြစ်တယ်ဆိုပြီးမလေးအနာပိုင်တွေကဆိုပါတယ်အဖမ်းစီးတွေကတော့တနိုင်ငံလုံးအတိုင်းအတာနဲ့လုပ်နေတာဖြစ်တယ်လို့လည်းကိုတီဟမောင်မောင်ကတော့ပြောပါတယ
်ကွာလာလမ်ပူးမှာလည်းရှိနေတယ်မဟုတ်လားတနိုင်ငံလုံးအတိုင်းအတာမှာသူကလုပ်နေတာပဲဒီဆိုတော့ကျွန်တော်တို့ဒီစိမ့်မင်းစကန်းတွေသွားတယ်ဆိုတာကတနင်္ဂနွေလုံးတိုင်းနာနဲ့သွားတာဆိုတော့အဲ့တနင်္ဂနွေလုံးတိုင်းနာမှာရှိနေတဲ့အပေါ်မှာသူတို့ပုံမှန်ကတော့
เนี่ยอันนั้นสิมีดีเลยเนี่ยมีเนี่ยตัวเราลูกค้าวิวาบีเลยเพราะฉะนั้นเนี่ยประเดี๋ยวเราพูดเรื่องจ้าวิวาบีเลยกับลีเป็นเลยเปลี่ยนด้วยมาสิเลยมาเลเซียไปหลังการวิจัยมาในไทยนี่ดูมาเลลูมิวลุยจะเต็มจอสิบีนี่เสียงกับอะไรคือตัวต้องแต่งจอแล้วเราเลยเป็นเลยจอมเพียบไปเลยคุณลูมิวหลังการวิจัยมาต้องจ้าวิวาบีสิ ตรงนี้จะได้ชาวฟิลิปปินส์ที่ลูกค้ามาไทยมาเลเซียมาที่อเมริกามาในงานดาริจะได้พามินีบีมาเลเซียกูโควิดในจ้าลูกพิเศษสูบีมาเลเซียอันนั้นไปนี่ก็สบายเลยลูกมังคุกไห้นี่ก็เนี่ยมีสองอันนี้มาในงานดาริกูมาเลเซียกูปุ๊บสองนี่ละพิเศษสูบีไทยอันนั้นไปนี่เนี่ยยูเอ็นเอซีอาไทยกูเลยจะมาก็ มหาเมียนยองอ่ะกูจะเลยซื้อหนึ่งเจ็ดที่ทบยังเก็บเงินน้องมาหรอไม่ได้ใช่ไหนเงี้ยเป็นกาเลยไทยเนี่ยนิยมมาเลเซียจุ่มมาพันสิบมือเลยจะได้พิลล์ลาลาพิบาร์เลยเช่นวิโอเอ็มยามาวันเนี่ยทั่วเรื่องจะดีกว่าสมาร์ทโฟนหรือบอกันเนี่ยน่าเสียหน่อยโม Android สนิทต้องโฟนวิโอ iOS สนิทต้องโฟนวิโอด้วยป่ะ VOA Burmese app ชิบาร์เลย Android address Google Play App Store ma VOA Burmese lo sha bi download lo nai dalo iPhone rue twet le Apple App Store ma download lo nai mare VOA Burmese app ma VOA Myanmar bai ga thauk lwe ni de a si sin rue go thauk lwe ni jai ma dai yai na thong lo ya dalo tadin saung ba ri a pat sin a si sin rue go le a sin pye de a chei ma na sin nai mare VOA Burmese app ne patat lo po ga aw a chan pyu chin ne so yin le burmese@voanews.com go email ye ta pe po nai mare
tomorrow VOA Myanmar bai ga akhu chou lwin pin ni de VOA nyat ni bai radio season pp chin ma be VOA ye yut myin sa nya season rwe go nyat ni 9 na ya ni 9 na khwe di dai yai chou lwin pe twa au ma ba Intel set 17 ne Mia set 3 joru rwe ga ni phan yu chi shu nai de lo VOA ye internet sa myan na phit de burmese.voanews.com ni ga ni yo Facebook sa myan na VOA Burmese news to ga ba dai yai phan yu chi shu nai ma de shin
ခုတော့ကြာရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကုသဝင်းလိုင်ကပြောပြပေးပါအောင်အီရန်အနေနဲ့တန့်စင်ယူရေနီယံပိုင်ဆိုင်ခွင့်ဘယ်လောက်ရှိရမယ်ဆိုတဲ့2024ခုနှစ်နျူကလ িয়ার သဘောတူညီချက်ပါကန့်သတ်ချက်ကိုကျော်လွန်သွားပြီလို့အီရန်နျူကလ িয়ার အေဂျင်စီကပြောပါတယ်တန့်စင်ယူရေနီယံလုံဆောင်ခွင့်ဟာ900ခိုင်နှုန်းနီးပါးရှိလာပြီဖြစ်ကြောင်းအီရန်နျူကလ িয়ার အေဂျင်စီကပြောပါတယ်အီရန်ဘက်ကလိုချင်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖိရှော့ပေးတဲ့လုံဆောင်မှုမရှိရင်နျူကလ িয়ার တန့်စင်မှုတွေကိုဆက်လက်လုံဆောင်သွားမယ်လို့ပြောပါတယ်ဂရိပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ပါတီခေါင်းဆောင်ခီရီယာကိုစ်မစ်ဆိုကာတာကစ်ဟာဝန်ကြီးချုပ်အဖြစ်ဒီကနေ့ကြံသစ္စာကျင်းဆိုခဲ့ပါတယ်ကြံကျင်ပွဲအပြီးမှာဝန်ကြီးချုပ်တေကယာရုကနဲ့ American Mutami Polong Atin Aung Pwe Khan Lele Pwe Atwe New York Myo Ma Pyin Sin Ni Ja Ba Bi Myo Ro Khama Shi Ya Go Broadway Lama Ji Ti Shao Lele Me Pwe Go Bu Thu Ni Ma Ne 9 Nai Khwe Ma Sa Tin Ma Phit Ba De Tin Nin Ngwe Ni Ga Pyin Tin Nai Ga Ma Chin Pa Ka De Final Ma American Atin Ga Netherlands Atin Go 2-6 Ma Shi Ne Anan Ya Ka Da Phit Ba De Korean and Nanga Pupon Yelunganigo, Mia Korea, my Yatapani, below some thobo, the Tang Korean and that to Mia Korea, Beku, Ship Yang Lajang, Mia Korea, Sua by Interima, Popia Tabare, Kutapila to Cho in Gusu to her, Tang Korea Tamara, Pachon Hine, Nangaia, the border of Kobiamu people, Gabriel now, the Tang Korea, Chesa Legunica, Community Mia Korea go, Topi Togare, Tang Korea, Tantamanta Uya, Tapi de Lusuare.
ဒီကနေ့ညနေခင်းတဲ့အချိန်ချုပ်ကိုကုသဝင်လိုင်းကျင်းညာပေးခဲ့တာပါရှင်ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington. From Washington, this is